မြန်မာနိုင်ငံတဝန်းရေးကြီးမြပြုံမှုကြောင့်တိုက်ဆုံရသူအနည်းဆုံး65ယောက်ရှိနေပြီးလူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရကြောင်းကုလသမဂ္ဂကပြောဆိုပါရယ်မြန်မာအစိုးရရဲ့တုံ့ပြန်ကင်တွယ်ရေးဆောင်ရွက်ချက်တွေမှာကုလသမဂ္ဂဘက်ကလည်းပါဝင်ပံ့ပိုးနေပြီးလောက်လာရင်ဆက်ပြီးထောက်ပံ့ကူညီဖို့အစီအစဉ်ရှိနေကြောင်းလည်းပြောဆိုထားပါရယ်မတ်တင်ဂီတိုက်စူးစီးတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းမိုးသက်ထန်ပြီးရေကြီးမြေပြိုမှုတွေကြောင့်တိုက်ဆုံသူအရေအတွက်ကအနည်းဆုံး68ယောက်ရှိနေပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာအုပ်စုမလတ်တောင်ပြိုကျမှုကြောင့်တိုက်ဆုံရသူကအင်္ဂါနေ့ည9:00အထိ65ယောက်ရှာဖွေတွေ့ရှိထားတာပါ။မလတ်တောင်မြေပြိုကျမှုမှာအသက်ရှင်လျက်ခဲဆဲခဲ့ရသူတဦးလဲဆေးကုသနေစဉ်တိုက်ဆုံခဲ့တာကြောင့်ပေါင်မြို့နယ်မြေပြိုကျမှုမှာတည်ဆုံသူစုစုပေါင်း66ယောက်ရှိပါတယ်။အခုချိန်ထိရှာဖွေကယ်ဆယ်ရေးဆက်လက်လုပ်ဆောင်နေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရေကြီးမြေပြိုမှုကူညီကယ်ဆယ်ရေးမှာကုလသမဂ္ဂဘက်ကဆောင်ရွက်နေတာတွေ့ကြတော့နယူးယောက်ကုလသမဂ္ဂအတွင်းရေးမှုချုပ်ရုံးရဲ့ပြောခွင့်ရအီရီကနစ်ကိုကအခုလိုပြောပါတယ်
The United Nations Office for the Coordination of Humanitarian Affairs says that in Myanmar, monsoon rains have displaced nearly 100,000 people, including
မြန်မာနိုင်ငံမှာမုတ်တုံမိုးကြောင့်လူပေါင်းတသိန်းနီးပါးဘေးလွတ်ရာရွှေ့ပြောင်းထားရပြီးမွန်ပြည်နယ်တစ်ခုတည်းမှာလူပေါင်း 3,400 ကျော်ပါဝင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကပြောပါတယ်မွန်ပြည်နယ်ပေါင်မြို့နယ်မှာမြေပြိုကျတာကြောင့်တိဆုံးသူအနည်းဆုံး65ယောက်ရှိနေပါတယ်။ဒေသခံလူမှုအတိုင်းဝိုင်းမြန်မာကျပ်ချီနီအသင်းအရက်ဖက်အဖွဲ့အစည်းတွေနဲ့လူသားချင်းကူညီကယ်ဆယ်ရေးဆိုင်ရာမိတ်ဖက်တွေရဲ့အကူအညီတွေနဲ့အတူမြန်မာအစိုးရကတုံ့ပြန်ကယ်ဆယ်ရေးကိုဦးစီးဆောင်ရွက်နေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကတော့အရေးပေါ်ဒေသတွေမှာတောက်ရည်တန့်ကျမ်းမာရေးနဲ့အရေးပေါ်ရိတ်ခါတို့လိုမျိုးကနဦးဦးကူညီဆောင်ရွက်ပေးနေတယ်လို့တကယ်လို့လိုအပ်လာရင်နောက်ထပ်ကူညီပံ့ပိုးနိုင်ဖို့ပြင်ဆင်ထားပါတယ်
။ပေါင်မြို့နယ်တဲပြူကုန်းကျေးရွာတောင်ပြိုကျမှုမှာရှာဖွေကယ်ဆယ်ရေးကိုဆက်လက်လှုပ်ဆောင်နေကြရပါတယ်။လူဦးရေဘလောက်ပျောက်ဆုံးနေတယ်လဲဆိုတာမသိရပါဘူး။ဘယ်နှစ်ဘယ်ရက်မှာရှာဖွေကယ်ဆယ်ရေးရက်မလဲဆိုတာလည်းမသိရသေးသလိုတန်တရားရှိတဲ့နေရာတွေကိုဆက်ရှာမယ်လို့အစိုးရသတင်းကဖော်ပြပါတယ်။ပြိုကျခဲ့တဲ့မလတ်တောင်ပေါ်မှာထပ်ပြီးပြိုကျနိုင်တဲ့နေရာ6နေရာကလည်းစစ်စေးတိုင်းတာနေပြီးဒီအပိုင်းအတွင်းအသေးစိတ်ထုတ်ပြန်မယ်လို့အစိုးရကသတင်းထုတ်ပါတယ်။ရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးလဲမြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးထွန်းဦးက VOA ကိုမနေ့ကအခုလိုပြောပါတယ
်။ကျွန်တော်တို့ကတပ်ဖွဲ့ဝင်က140ပေါ့။အပိုင်း၃ပိုင်းခွဲပြီးတော့လုပ်နေကြတာပေါ့။သူကမြေအပြော့တွေဆိုတော့ကားကြီးဝင်လို့မရဘူးခဏ။မြေပြော့နေလို့ဆိုတော့ကျွန်တော်လူနဲ့ပဲဟိုဒီပစ္စည်းကလေးတွေလူနဲ့ပဲဆယ်ပြီးတော့တုပ်နေတယ်။တုပ်ပြီးတော့ဘယ်နှပြန်မှာတော့ကျွန်တော်တို့ကကျော်တဲ့လွယ်ကြတဲ့ကားကြီးဆွဲတဲ့ကားကြီးနဲ့ကျွန်တော်ဆွဲထုတ်ပါအဲဒီမှာရှိတဲ့ကားပြစ်တွေအခုတော့လူတွေရတော့တော့ရှာတယ်အခုတော့လူတော့တော်တော်နေတော့ပါပြီအောက်မှာမတွေ့တော့ဖြစ်သွားပါပြီ
လက်ရှိမှာတော့ဘကိုးတိုင်းကရင်ပြည်နယ်မွန်ပြည်နယ်ရန်ကုန်တိုင်းတနင်္သာရီတိုင်းတွေမှာရေဘေးရှောင်စခန်166ခုဖွင့်လှစ်ထားရပြီးလူရေ8000နီးပါးဆက်လက်နေထိုင်နေကြရစေဖြစ်ပါတယ်မွန်ပြည်နယ်ချိုင်မယောမြို့မှာတော့အထရန်မြစ်ရေဆွေရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်လူရေ4000ခွဲကျော်ရှိဘေးကျုံတွေ့နေရပြီးကယ်ဆယ်ရေးစခန်7ခုမှာတော့လူရေ2000ကျော်ရှိနေတယ်လို့ကြိုင်မရောရေဘေးကယ်ဆယ်ရေးအဖွဲ့ကုတ်ကဲမှုယုံအပြောကိုကိုးကားပြီးအစိုးရသတင်းမှာဖော်ပြပါတယ်မနေ့အင်္ဂါနေ့အစောပိုင်းမှာရှမ်းပြည်နယ်မူဆယ်မြို့မှာလဲမိုးသည်ထန်ပြီးရေကြီးမြေပြိုရာကြောင့်အမျိုးသားတဦးတေဆုံးခဲ့ရပါတယ်မုတ်တုံရာသီရေကြီးမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲလူပေါင်း2,000ကျော်လောက်ကိုဘေးလွတ်ရာရွှေ့ပြောင်းကယ်ဆယ်ထားရတယ်လို့နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအီရီကနီကိုက VOA ကိုပြောပါတယ်ရှင်